2010ဖွဲ့စည်းပုံအခြေခံဥပဒေအရဒေါက်ဆန်းစုကြည်ကိုသမရဖြစ်ခွင့်ပိတ်ပင်ထားပေမဲ့လည်းပြည်ထောင်စုလွှတ်တော်ရဲ့လှုပ်ထုံးလုံနည်းဥပဒေအရဒေါက်ဆန်းစုကြည်ဟာသမရဖြစ်ဖို့အခွင့်အလမ်းတွေရှိနေတယ်လို့ထင်ရှားတဲ့ဥပဒေပညာရှင်တဦးကသုံးသပ်ပါတယ်။ဒေါက်ဆန်းစုကြည်ကိုသမရဖြစ်ခွင့်ပိတ်ပင်ထားတဲ့2010ဖွဲ့စည်းပုံအခြေခံဥပဒေပုံမှ59စာလုံးကိုယာယီဆိုင်းငံ့ဖို့အဆိုကိုလာဘက်ပြည်ထောင်စုလွှတ်တော်အစ်စ်မှတင်သွင်းအတည်ပြုမယ်ဆိုရင်ဒေါက်ဆန်းစုကြည်အနေနဲ့သမရတာဝန်ထမ်းဆောင်ခွင့်ရနိုင်တယ်လို့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီကထိတ်တန့်ခေါင်းဆောင်တဦးကလည်းပြောကြားခဲ့တာပါအပြည့်စုံကိုတော့မတ်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်
2016ခုနှစ်ဧပြီလအစိုးရတည်တက်လာချိန်မှာဒေါက်ဆန်းစုကြည်ကိုသမရအဖြစ်ခန့်အပ်နိုင်မယ်အခြေအနေအခွင့်အလမ်းအများကြီးဖန်တီးလာနေပြီလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နိုင်ကဦးတင်ဦးကပြောဆိုလိုက်ချိန်မှာပဲလွှတ်တော်ရဲ့လှုပ်ထုံးလုံနည်းတွေအရဒေါက်ဆန်းစုကြည်ဟာသမရဖြစ်ခွင့်ရှိနေတယ်လို့လက်ရှိတရားစီရင်ရေးဥပဒေရေးရာနဲ့တိုင်ကြားစာနဲ့အတနာခံစာများစီစစ်ဆောင်ရွက်ရေးကော်မတီဥက္ကဋ္ဌလည်းဖြစ်ကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကိုကသတင်းတောက်တွေကိုဒီဇင်ဘာလ10ရက်နေ့ကပြောဆိုလိုက်တာပါအခုလို59စာလုံးဥပဒေကိုပြင်ဆင်မဲ့အစားယာယီဆိုင်ငန်းဆိုတဲ့အဆိုပြုချက်ကိုလွှတ်တော်အသစ်မှာအမတ်ဦးရေ90ရာခိုင်နှုန်းကျော်ရဲ့ထောက်ခံမဲနဲ့အတည်ပြုနိုင်တယ်ဆိုရင်ဒေါက်ဆန်းစုကြည်ဟာသမရဖြစ်ဖို့အခွင့်အလမ်းပွင့်သွားပြီလို့တရားလွှတ်တော်ရှင်နေကြီးဦးကိုနီက VOE ကိုပြောပါတယ်
။ဒေါက်ဆန်းစုကြည်လုံးယာယီအဖြစ်ဆိုင်ငံ့လိုက်တာနဲ့ယာဖြစ်ကိုဆက်လုံးအပဲ့ဝင်လို့တော့မရှိတော့ဘူးပေါ့။အဲ့တော့ဆိုလို့ရှိရင်သူကလမ်းပွင့်သွားတာပေါ့။တန်တက်ချက်ဒီမရှိတော့တဲ့အတွက်သူကသမရဖြစ်ဖို့အခွင့်အလမ်းရှိသွားတာ။ဘောက်ဒီယာယီဆိုင်ငံ့နေဆိုတဲ့အတုံးကိုသူတုံးထားပါတယ်။အဲ့တော့ဖွံ့ဖြိုးရေးဥပဒေကိုပြင်ဖို့ဆိုရင်သူကအတော်လေးအချိန်လိုတယ်။ဟုတ်ကဲ့ကျွန်တော်တို့ဒီလော့တော်မှာ96ရာတုန်းကထောက်ခံမိတိုင်းဒီလိုကျစမ်းနှခံရွယ်ကျွန်တော်တို့လုပ်အောင်မယ်ဒီအကြောင်းကြီးကြောင့်အချိန်လေးတော်တော်လေးကြာပဲအချိန်ကျွန်တော်ပေးရမယ်ဒါကြောင့်ဒီဟိုလာမယ့်အစိုးရဖွဲ့မယ်အချိန်အစီလုပ်ဖို့ကအတော်လေးခဲရင်တော့ဥပဒေပြင်တဲ့အနေနဲ့မတော်ဘူးတော့ဥပဒေကျန်းမပြင်မယ်နဲ့အစိုးတင်လိုက်တာအစိုးဆိုတဲ့အခါကျတော့အစိုးကိုဆုတ်ဖြတ်စင်ပယ်မကြော်ဒီလိုခေါ်တယ်ရသည်ရမယ်ဘောပင်းကျန်တဲ့ဆုံးဖြတ်လို့ရတယ
်အခုလိုဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တစ်ခုကိုယာယီအားဖြင့်ဆိုင်းငံ့ထားလို့ရတယ်ဆိုတဲ့အချက်ဟာဖွဲ့စည်းပုံမှာမပါတဲ့အတွက်ဒေါက်ဆန်းစုကြည်သမရဖြစ်ဖို့အခွင့်အလမ်းမရှိဘူးလို့သုံးသပ်နေကြသူတွေလည်းရှိပါတယ်ဒါနဲ့ပတ်သက်လို့ဥကိုနီရဲ့သုံးသပ်ချက်ကတော့
ဆိုင်းငံ့ဖို့မပါဘူးဆိုရင်မဆိုင်းနိုင်ရဘူးလို့တော့ပါလားအဲ့ဒီကလည်းမပါပါဘူးဖွဲ့စည်းပုံချက်ဥပဒေဆိုတာဟာအတိုင်းပြည်ပြည်သားတွေရဲ့စံနှုန်းကိုပြီးပြီးတော့လုပ်ရတာပါအဲ့ဒီဒီကဒီဖွဲ့စည်းပုံအခြေအနေဥပဒေတစ်ခုလုံးကိုမကြိုက်ဘူးဆိုရင်ကျွန်တော်တို့ပြည်ဖြည့်အပြည့်ရေးတယ်ရပါတယ်။ဒီ2008ဥပဒေအစရှိတာလည်းမဟုတ်ပါဘူး။အာတပ်မတော်ကောင်းဆောင်တွေကသူတို့အုပ်ချုပ်တဲ့အခြေအနေကသူတို့ကတစ်ဖက်တည်းစိတ်တိမ်ရည်ထားတဲ့ဥပဒေပဲဖြစ်။အဲ့တော့လက်ရှိလက်တော်ဟိုလိုလိုရှိနေတဲ့ဒီပထမအကြိမ်ဒီလက်တော်အနေနဲ့တကယ်လို့နိုင်ငံရဲ့လိုအပ်ချက်ဒီဟာပေါ့လေ။ဖွဲ့စည်းပုံအခြေအနေပုံမှန်99စာလုံးကိုပြင်ဆင်မှုအကြောင်းရှိတဲ့အတွက်ယာယီအဖြစ်suspend မှာပေါ့ဆိုင်ရနေဆိုရင်ဆုံးဖြတ်ချက်မျိုးချနိုင်ရအများသက်ပြရလုံးသဘောတူရင်းကိုချလို့ရတယ်ဒါဥပဒေပြန်တာမဟုတ်ဘူးအစိုးတင်ပြီးတော့ဖြစ်တာဆိုင်ရတာအဲ့တော့ပြည်တော်စုလို့တော့ဆုံးဖြတ်မယ်ဆိုပြည်တော်စုလို့တော့ဆိုတာပြည်သူလူထုရေးထားတဲ့အမှတ်တွေနဲ့ဖွဲ့စည်းထားတဲ့လွှတ်တော်ပဲဒါပြည်သူလူထုကိုဥစားပြီးတဲ့လွှတ်တော်အဲ့တော့ပြည်သူလူထုကမကြိုက်ဘူးဆိုတဲ့အတိုင်းတော့ပြည်သူလူထုကဆိုင်ရနေတယ်ဆိုတဲ့အတိုင်းဖြစ်သွားတယ်ရလို့ရပါတယ်
ဒါတင်ဒေါက်ဆန်းစုကြည်အနေနဲ့အခုလာမဲ့လွှတ်တော်တက်တန်းအတွက်သမရဖြစ်ဖို့အခြားအခွင့်အလမ်းတွေလည်းရှိနေတယ်လို့ဦးကိုနီကပြောပါတယ်
။ဒေါက်ဆန်းစုကြည်သမရဖြစ်ဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့နည်းလမ်းတွေပေါ့အများကြီးရှိပါတယ်။နံပါတ်၁ကတော့ညာသူ့သားနဲ့နိုင်ငံသားဖြစ်နေလို့အခုဒုက္ခဖြစ်တာ။သူ့သားနဲ့ဟာမူလကနိုင်ငံသားတွေပဲ။အဲ့ဒီနိုင်ငံသားပြီးခဲ့တဲ့အခွင့်အရေးကို1980နဲ့ကုဘုံမှာပြန်ရုပ်သိမ်းလိုက်လို့ဖြစ်တာ။အခုကသူ့သားတစ်ယောက်ကလည်းမြန်မာနိုင်ငံသားဖြစ်ချင်တဲ့ဆန္ဒရှိတယ်ဆိုအဲ့ကြတော့လူမှုကြီးကြရည်နဲ့ပြီးတော့ဒီကလေးနှစ်ယောက်ကိုနိုင်ငံသားအဖြစ်ပေးလိုက်လို့ရှိရင်သမရဖြစ်ဖို့လမ်းပွင့်သွားတာ။တို့တော့လည်းကလေးနှစ်ယောက်ကတော့တော်တော်တူလို့လာပါလေ။အဲ့ပထမနည်းပေါ့။ဒုတိယနည်းကတော့ဆိုးဆိုးကကျွန်တော်တို့ပြောတယ်96စလုံးရဲ့ဒီလောလောဆယ်အနာသိအောင်ကိုဒီလိုစုလို့တော့နည်းအဒူစီဝေးပုံပုံတဲ့အခုပုံမှန်စီဝေးတစ်ခုခုကနေပြီးတော့ယာယီဆိုင်ရလိုက်ရင်လည်းလမ်းပွင့်သွားတာပဲ။အဒီလိုမှမဟုတ်ဘူးဆိုလို့ရှိရင်ခုနလိုကျွန်တော်တို့ဥပပါတဲ့အတိုင်းပြင်ဆင်နေနည်းတော့တုံးနေလေရတာပဲလုပ်လို့ရတယ်
2008ဖွဲ့စည်းပုံအခြေခံဥပဒေကိုအဓိကရေးဆွဲခဲ့သူတဦးဖြစ်တဲ့ဗိုလ်ချုပ်မှူးကြီးတန်းရွှေအငိမ့်စားနဲ့ဒီဇင်ဘာလ4ရက်နေ့ကသူ့ရဲ့နေပြည်တော်အိမ်မှာဒေါက်ဆန်းစုကြည်တွားရောက်တွေ့ဆုံခဲ့ပါတယ်။နှစ်နာရီခွဲကြာဆွေးနွေးပွဲရလဒ်နဲ့ပတ်သက်လို့ဗိုလ်ချုပ်မှူးကြီးရဲ့မြေဖြစ်သူနေရွှေသွေးအောင်ကသူ့ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာဖော်ပြရမှာတော့ ရွေးကောက်ပွဲမှာတရားဝင်အနိုင်ရခဲ့ပြီးတဲ့နောက်မြမပြည်ရဲ့အနာဂတ်ခေါင်းဆောင်ဟာဒေါက်ဆန်းစုကြည်ဖြစ်လာမည်မှာအလုံးလက်ခံရမယ့်အမှန်တရားပင်ဖြစ်တယ်။သူမအနေနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အမှန်တကယ်ကြိုးပမ်းဆောင်ရွက်မည်ဆိုပါကမိမိအနေဖြင့်တက်နိုင်တဲ့ဘက်ကအစွမ်းကုန်ပံ့ပိုးကူညီမယ်လို့ဗိုလ်ချုပ်မူကြီးတန်းရွှေကပြောဆိုခဲ့ကြောင်းဖော်ပြထားပါတ